မင်္ဂလာပါခင်ဗျာမြို့သားပညာရေးဥပဒေပြင်ဆင်မှုအတွင်းလေးပွင့်ဆိုင်ဆွေးနွေးပွဲမှာတက်ရောက်ဆွေးနွေးနေတဲ့ဒေါက်တာသိန်းလုံအနေနဲ့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER မှာဦးဆောင်သူဖြစ်တာဝန်ထမ်းဆောင်မယ်ဆိုရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD မှာဗဟိုကော်မတီဝင်ဖြစ်တာဝန်ထမ်းဆောင်ကိုမရှိကြောင်းဒေါက်ဆန်းစုကြည်ကပြောကြားလိုက်ပါတယ်လေးပွင့်ဆိုင်ဆွေးနွေးပွဲမှာ NNER ကိုယ်စားလှယ်ဖြစ်ဒေါက်တာသိန်းလုံတက်ရောက်ခဲ့တာဟာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုကိုယ်စားပြုတက်ရောက်တာမဟုတ်ကြောင်းNLD ပါတီကကြေညာချက်ထုတ်ခဲ့ရတဲ့ပတ်သက်ပြီးဖေဖော်ဝါရီလ2ရက်နေ့ကသတင်းတောက်တွေကိုဒေါက်ဆန်းစုကြည်ကအခုလိုပြောကြတာဖြစ်ပါတယ်ရှင
်။ဟုတ်ဆိုဒါမျိုးဆိုတာဟာအကျိုးစီးပွားပဋိပက္ခဖြစ်နေတယ်။အဲ့ဒါကိုဖွဲ့ချုပ်ကစီမံစစ်ကောင်တွေအဲ့ဒီစာနဲ့ပတ်သက်ပြီးအရင်ကတည်းကဒေါက်တာသိန်းလုံကပြောထားတယ်။ NLD ကအမှုဆောင်တယောက်အနေနဲ့ဘယ်လိုဖြစ်ဖြစ်အဲ့ NLD ကအတွက်ဆောင်ရွက်နေတဲ့ပုဂ္ဂိုလ်တယောက်ဒီရက်ဒီနေ့ဆိုရင် NLD မှာတမန်အဖွဲ့ဝင်နေတဲ့တော့နေနိုင်တယ်။ဒါပေမဲ့ဒီစီစီလို့ပါလို့ထင်ပါတယ်ဗျာ။
ကျောင်းသားတွေရဲ့ပညာရေးတောင်းဆိုမှုတွေကိုထောက်ခံတဲ့အတွက် NNER ဖွဲ့မှဆက်လက်တာဝန်ယူသွားမယ်လို့ဒေါက်တာသိန်းလုံကဖေဖော်ဝါရီ3ရက်နေ့မှာပြောကြားလိုက်ပါတယ်။ NLD ကဒေါက်တာသိန်းလုံနဲ့ပတ်သက်လို့ကြေညာချက်ထွက်ပေါ်မှုပေါ်ဝေဖန်မှုတွေရှိနေချိန်သတင်းတောက်တွေကမေးမြန်းရာမှာဒေါက်တာသိန်းလုံကအခုလိုဖြေကြားခဲ့တာဖြစ်ပါတယ်
။ကျောင်းသားလှုပ်ရှားမှုကနီးလန်းကြတယ်လို့မြင်တယ်။ဘာကြောင့်လဲဆိုတော့ကျောင်းသားလှုပ်ရှားမှုကပညာရေးပြုပြင်ပြောင်းလဲဖို့တောင်းဆိုတာဖြစ်တယ်။သူတို့တောင်းဆိုချက်တွေကတရားမျှတတယ်လို့ကျွန်တော်မြင်တယ်။အော်သူတို့ပြင်ပြတဲ့တွေကလည်းဒီမိုစီနီလန်းကြတယ်သူကတွေးဆုံဆွေးနွေးပြီးတော့အဖြေရှာမဲ့လမ်းကြောင်းကိုသွားတဲ့အတွက်ကျွန်တော်တို့ထောက်ခံတယ်အဲ့ဒီအတွက်ကျွန်တော်ပါဝင်တာဖြစ်ပါတယ်ဒီလိုကျွန်တော်ကတွေးဆုံဆွေးနွေးပွဲမှာပါဝင်တဲ့အတွက်အမျိုးသားဒီမိုစီဖွဲ့ချုပ်ကပါတီစစ်ကနဲ့မကိုက်ညီဘူးဆိုရင်ဒါကျွန်တော်ကပါတီဝင်တယောက်အနေနဲ့ဒီပါတီရဲ့ဆုံးဖြတ်ချက်ကိုကျွန်တော်ခံယူမှာဖြစ်ပါတယ
်အခုပါတီမှာနောက်ထပ်မှတ်သားမိတဲ့စကားတစ်ခုကတော့ကျောင်းသားတွေအနေနဲ့ပညာရေးကိုဦးစားပေးလှုပ်ဆောင်သင့်ပြီးနိုင်ငံရေးလုပ်တွေကိုမလုပ်ဖို့မကွေးတက္ကသိုလ်ပါမောက္ခချုပ်ဒေါက်တာအေးကျော်ပြောလိုက်တဲ့စကားတစ်ခုဖြစ်ပါတယ်ဘောကြောင့်ဆန်းဟာနိုင်ငံရေးကိုလုပ်တဲ့အချိန်မှာကျောင်းသားဘဝကိုစွန့်ခွာခဲ့တဲ့အကြောင်းနိုင်ငံရေးကိုအနစ်နာခံပြီးလုပ်ခဲ့လို့ဘွဲတော်ရမသွားကြောင်းဒေါက်တာအေးကျော်ကဖေဖော်ဝါရီလ2ရက်နေ့ကမကွေးတက္ကသိုလ်ကျောင်းသားတွေကိုပြောကြားခဲ့ပါတယ်
။ဘောကြောင့်အနစ်နာခံပြီးလုပ်သွားတာကျောင်းကနေထွက်ပြီးဘွဲမြသွားဘူး။ဘောကြောင့်တော့မအဲ့ဒီကကျောင်းသားသမဂ္ဂလုပ်တယ်လို့ပြောကျင်တယ်မလား။ပြောကျင်တာထောက်တားရှိတယ်။ဒါမလို့လေငါအပါမခံခြင်းဘူး။မင်းတို့လူတော်လူကောင်းလေးတွေဖြစ်ကျင်တယ်။ပါသွားရင်မင်းတို့ခံသွား
ဘိုးကျောင်းဆန်းမွေးဖွားခဲ့တဲ့မကွေးတိုင်းတဲကတက္ကသိုလ်ကြီးတခုမှာဗမောက္ခချုပ်လုပ်နေပေမဲ့လို့ဘိုးကျောင်းဆန်းအကြောင်းတာမန်အချက်လေးတွေကိုတော့သိမထားပဲတက္ကသိုလ်ကြီးတခုရဲ့အမြင့်ဆုံးအာဏာကိုရယူထားတာဟာစဉ်းစားလို့မရဘူးလို့ဘာကတာအဖွဲ့ချုပ်ဘိုးကကုချုပ်ကိုကပြောကြားလိုက်ပါတယ်မကွေးတက္ကသိုလ်ဗမောက္ခချုပ်ဒေါက်တာအေးကျော်ရဲ့ဘိုးကျောင်းဆန်းပွဲရမသွားဘူးလို့ပြောကြားခဲ့တဲ့ဗီဒီယိုအများပြည်သူရှေ့မှောက်ရောက်လာပြီးနောက်ရက်ဖေဖော်ဝါရီလ3ရက်နေ့မနေ့ကမကွေးမှာကုချုပ်ကိုကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
အဲ့လိုလဲဆိုတော့သူပြောတဲ့စကားကိုကျွန်တော်မှတ်မှတ်ရရပါဘူး။ဘုကြောင့်ဆန်းနိုင်ငံရေးလုပ်တယ်ဆိုတာတဲ့။ဟိုဘယ်မရဘူးတဲ့။ဘုကြောင့်ဆန်းလို့နိုင်ငံရေးလုပ်ရင်းနဲ့ကြောက်ခွက်ပြီးတော့နိုင်ငံရေးလုပ်ရတယ်။အဲ့မှာဟိုကချက်လက်ရမှားနေပြီ။ဘုကြောင့်ဆန်းဘီအေဘွဲ့ကိုရခဲ့တယ်။ဘီအေဘွဲ့ကိုတက်နေတဲ့ကာလမှာဒိုမာစီယိုနဲ့ဝင်ခဲ့တာ။
လိခဲတန်းလဲဖြစ်နေတဲ့အပြစ်ခတ်ရစရေးစာချုပ်မူကြမ်းကိုလက်မှတ်မထိုးနိုင်ခင်သမရဦးသိန်းစိန်ပြောကြားခြင်းနဲ့အညီအခုလာမယ့်ဖေဖော်ဝါရီလ12ရက်ပြည်ထောင်စုနေ့မှာဖက်ဒရယ်ပြည်ထောင်စုတည်ဆောက်မဲ့အကြောင်းမြန်မာစိုးရနဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေကြားသဘောတူစာချုပ်ချုပ်ဖို့ UNFC ကတိုက်တွန်းလိုက်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့နိုင်ငံခြားသတင်းတောင်များအသင်းမှာဖေဖော်ဝါရီလ3ရက်ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့များငြိမ်းချမ်းရေးညှိနှိုင်းဆောင်ရွက်ရေးကိုယ်စားလှယ်အဖွဲ့ NCCD ကဦးနိုင်ဟန်သာကအခုလိုပြောလိုက်တာဖြစ်ပါတယ်
။ကျွန်တော်တို့နိုင်ငံကိုအဲ့ဒါလိုမဖြည့်ရှင်းဘဲနဲ့စစ်ရေးနည်းနဲ့ဆက်လက်ပြီးတော့လည်းဖြည့်ရှင်းလို့လည်းပြီးမှာမဟုတ်ဘူး။
တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးသဘောတူစာချုပ်ချုပ်ဖို့တောင်းဆိုတာဟာအပြစ်ခတ်ရက်စဲပြီးလို့နိုင်ငံရေးဆွေးနွေးပွဲတွေကျင်းပသဘောတူပြီးမှရေးထိုးရမယ့်စာချုပ်ဖြစ်လို့အခုကြိုတင်လက်မှတ်ထိုးဖို့မလုပ်သေးပဲဆွေးနွေးပွဲတွေသာအရင်လုပ်ဖို့မြန်မာဆိုရကိုယ်စားလှယ်ဝန်ကြီးဦးအောင်မင်းကပြောကြားလိုက်ပါတယ်။ထိုင်းနိုင်ငံချင်းမိုင်မြို့မှာဖေဖော်ဝါရီလ5ရက်နေ့ကပြုလုပ်တဲ့ NCCD နဲ့ UWBC တို့ဆွေးနွေးပွဲမှာဦးအောင်မင်းကအခုလိုပြောလိုက်တာဖြစ်ပါတယ
်။စာချုပ်ကြီးထဲမှာဘာပါလဲဆိုရင်ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုကိုနိုင်ငံရေးဆွေးနွေးပွဲရက်လက်များနေ့အညီဆောင်ရွက်သွားပြီလို့ပါပြီးသားဖြစ်ဆိုကျွန်တော်တို့ကဒါကိုလက်မခံတာမဟုတ်ဘူးဆွေးနွေးပြီးမှဆက်လက်အကောင့်ထဲပေါ်မယ်ခုချက်ချင်းတိုက်ရိုက်တည်ကြီးတောင်းရင်တော့လေဒါတော့ဆွေးနွေးပွဲတွေလုပ်ဖို့လိုအပ်တယ်လို့ပြောချင်တာပေါ့အ
ုပ်ချုပ်ရေးရာနိုင်ငံသားအဖြစ်မပေးနိုင်သေးပဲအဖြူရောင်ကတ် white cap ပေးထားသူတွေကိုမဲပေးခွင့်ရဖို့လွှတ်တော်အားအတူပြုဆုံးဖြတ်တာဟာမှန်ကန်ကြောင်းကျန်းကန်ရေးပါတီဒုတိယဥက္ကဋ္ဌဦးထေးဦးကပြောကြားလိုက်ပါတယ်ဖေဖော်ဝါရီလ4ရက်နေ့က DBB ရုပ်သံအစီအစဉ်မေးမြန်းစဉ်မှာအခုလိုဖြေကြားခဲ့တာဖြစ်ပါတယ
်တကယ်တော့ white card ဆိုတဲ့ဥစ္စာဒီနိုင်ငံသားမဟုတ်ဘူးလို့ညှင်းပယ်လိုက်တာမဟုတ်ဘူးသို့တော်လည်းဟိုလက်တလောအဖြစ်เนาะမပေးနိုင်သေးတဲ့ဥစ္စာပေါ့အချိန်နေအကြောင်းကြောင့်ပေးဖို့ခက်နေတယ်ည เนาะมะบุนี่ยาบ่ขัดนี่ได้เลยสุดะဥษาขัดเลยสุดะมันผิดไถดูหมดบุเนาะเนาะอุชุยีจองยาผิดไถได้ไม่อยากได้เลยสุดะเนี่ยริไวท์กะจังเราဥษาปี้ตาละだจองดีปอมันเนี่ยปัดตะลุတော့ลွတ်ต่อเยอะซုံးဖြတ်ดิหมั่นเน่ลุเวจังเราเนี่ย
ดีอัญญ์บ้าหมุนเนี่ยปัดตะลุลွတ်ต่ออุคราริอนีเนี่ยอฉีกันอุบริสายาขုံยงโกตินปะปี้ซုံးဖြတ်อยู่ตินจองနိုင်ငံသားမဖြစ်သေးတဲ့သူတွေကိုမဲပေးခွင့်ပြုတာဟာတိုင်းပြည်ရဲ့အချုပ်ချာတာယိုးတစ်ခုကျိုးပေါက်တာပဲဖြစ်တယ်လို့ white card ကန်ဆောင်သူအများဆုံးရှိတဲ့ရခိုင်ပြည်နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောကြားလိုက်ပါတယ်ဖေဖော်ဝါရီလ5ရက်နေ့ကလွှတ်တော်အပြီးမင်းမြန်းရမှာဒေါက်တာအေးမောင်ကအခုလိုပြောလိုက်တာဖြစ်ပါတယ
်ဒါပေမဲ့ပုံမှန်တစ်ခုချင်းတစ်ခုချင်းမှာချိတ်ဆက်ထားတယ်ဗျာနိုင်ငံသားကိုဦးစားပေးထားတယ်ဥပဒေရနိုင်ငံသား okay ချုပ်ချာနေတဲ့ပတ်သက်လို့စုံပြတ်ပံ့ပိုးရှိတယ်အဲ့တော့ဘာမှမသိသေးတဲ့လူတွေကဆုံးဖြတ်ခွင့်ပေးမယ်ဆိုရင်ကျွန်တော်တို့မှတာတစ်ခုတော့ကြိုးပေါက်သွားပြီ
အခုတော့မှမသားသားစကားများစီစဉ်အောင်လောက်ပါခင်ဗျာကြီးစုနားစင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်